COVID-19 ကပေးတန်တင်မြန်မာနိုင်ငံမှာအောက်ဆီဂျင်မလုံလောက်မှုကိုဖြေရှင်းနိုင်ရေးနောက် COVID-19 ကာကွယ်ဆေးထပ်ပြီးတော့ထိုးနှံနိုင်ရေးအတွက်ကုလသမဂ္ဂကလှုပ်ဆောင်နေတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်ဖြစ်ပွားမှုတွေကြောက်ခမန်းလိလိတိုးလာနေတယ်ဆိုတော့အစီရင်ခံချက်တွေကိုကုလသမဂ္ဂဘက်ကတုံ့ပြန်ကင်တွယ်ဆောင်ရွက်နေတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖာဟန်ဟတ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတနင်္လာနေ့ကလှုပ်တဲ့တင်းစာရှင်းလင်းပွဲအတွင်းမှာရှင်းလင်းပြောဆိုထားပါတယ်။နားဆင်ကြရအောင်ပါရှင်
။ The UN country team is working to address the oxygen shortage by procuring oxygen concentrators and other equipment.
အောက်ဆီဂျင်လုံလောက်မှုကိုဖြည့်ရှင်းနိုင်ရေးအတွက်အောက်ဆီဂျင်ထုတ်ဆက်တွေနဲ့တခြားဆက်ဆက်ပစ္စည်းတွေရရှိရေးအတွက်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကဆောင်ရွက်နေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့မိဖက်တွေကလည်း COVAX အစီအစဉ်ကနေတဆင့်အပါအဝင် COVID-19 ကာကွယ်ဆေးရေးထပ်တိုးရရှိရေးကိုဆောင်ရွက်နေပါတယ်။
လက်တလောချီနေမှာတော့ COVID-19 ရောဂါလက္ခဏာခံစားရသူတွေပိုးတွေ့သူတွေတဲကအများအပြားဟာဆေးရုံတက်ကုသခွင့်မရပါဘူးရန်ကုန်မြို့ကရှင်သန်ကွင့်လူမှုကူညီကယ်ဆယ်ရေးအသင်းကစေတနာဝန်ထမ်းကိုစန်းဦးကလက်ရှိအခြေအနေမှာအောက်ဆီဂျင်ရဖို့အရေးကြီးတယ်လို့ရှင်းပြပါတယ်
သူပုဂ္ဂလိကအစိုးရကိုလွှဲတယ်အစိုးရကတော့လက်မခံတော့ကျွန်တော်တို့ကနောက်ဆုံးလူနာကိုအိမ်ပြန်ပို့ရတယ်အိမ်ရောက်တော့လည်းလူနာကအောက်ဆီဂျင်ပေးနေရတယ်တကယ်လို့အောက်ဆီဂျင်မရတဲ့အချိန်ကြရင်လူနာဆုံးသွားတယ်
။ COVID-19 တတိယလှိုင်းမှာကူးစက်မှုအတော်လေးများတဲ့စကိုင်းတိုင်းကလေးမြို့မှာလည်းအောက်ဆီဂျင်မလုံလောက်မှုနဲ့ရင်ဆိုင်နေရပါတယ်။အောက်ဆီဂျင်မရတဲ့အခြေအနေကကုသရေးပိုင်းမှာအခက်အခဲဆုံးဖြစ်တယ်လို့ကလေးမြို့ဝက်စလီဆေးရုံကဒေါက်တာထန်ဘီလွယ်က AFP ကိုပြောပါတယ်
။ကျွန်တော်တို့ဆေးရုံမှာဆိုရင်အလုံး90လောက်အသုံးပါတယ်။အဲ့ဒါလည်းသူတို့တိတ်တော့မလုံလောက်ပါဘူး။သို့တော့အပြင်ကအိမ်တိုင်းမှာဒုက္ခရနေဆိုသူတို့ကိုမျှပြီးတော့ပေးရတယ်။တိုင်းရင်းဆေးရုံကိုဗစ်ဆေးရုံကိုလည်းမျှပေးရတယ်။နောက်ပြီးတော့လူမှုအဖွဲ့အစည်းတွေကလည်းသူတို့ကိုလည်းမျှပေးရတယ်ဆိုတော့ဒီအုံနောက်အစားဆုံးကတော့အောက်ဆီဂျင်ပြည့်တနာဖြစ်ပါတယ်
။စစ်တပ်ရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကစီမံခန့်ခွဲနေတဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနအနေနဲ့တနေ့ကို COVID-19 ဆန့်တဆစ်ဆေးမှု1000ကျွဲနီးပါးသာဆောင်ရွက်နေတာဖြစ်ပါတယ်။တနင်္လာနေ့ည8နာရီထုတ်ပြန်ချက်အရဆိုရင်ပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ဓာတ်ခွဲနမူနာ 14,000 နီးပါးစစ်ဆေးခဲ့ပြီးကူးစက်သူက 9,189 ဦးတွေ့တယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ဆန့်သက်တွေ့ရှိမှုထက်အမှန်တကယ်ဖြစ်နေတာကပိုပြီးတော့များနေတယ်လို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရဖာဟန်ဟတ်ကသတင်းတောက်တွေကိုပြောပါတယ်။
Even with limited testing and reporting, there were nearly 5,500 new cases and 200
new cases. အကြောင်းကြားမှုရောအကန့်အသတ်နဲ့တာရှိနေတဲ့အခြေအနေမှာကိုပဲဇူလိုင်လ18ရက်နေ့ကကူးစက်သူအသစ် 9,500 ရှိခဲ့ပြီးတော့ 233 သေဆုံးခဲ့ပါတယ်။အမှန်တကယ်ရေအတွက်ဒီထက်အများကြီးပိုများမယ်လို့ခန့်မှန်းရပါတယ်။ဇူလိုင်လ18ရက်နေ့မှာပဲကိုဗစ်အသီးပြုလူနာတွေ့ရှိမှုနှုန်းက 39.12 ရာခိုင်နှုန်းရှိခဲ့ပါတယ်။ဒီမတိုင်ခင်သတင်းနှစ်ပတ်သုံးကအဒီဗျူလူနာတွေ့ရှိမှုနှုန်းက 22.34 ရာခိုင်နှုန်းသာရှိခဲ့တာပါ။ဒီအပြင်ကိုပဲဒယ်တာမျိုးကွဲအပါအဝင်ဗီဇာပြောင်းကိုဗစ် -19 မျိုးကွဲများစွာကိုတွေ့နေရပါတယ်
။အိန္ဒိယကအခမဲ့ပေးတဲ့ကိုဗစ် -19 ကာကွယ်ဆေးကိုအများပြည်သူကြားထိုးနှံခဲ့ပြီးနောက်ပိုင်းစစ်တပ်ရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကကိုဗစ် -19 ကာကွယ်ဆေးရရှိရေးကြိုးပမ်းနေကြောင်းပြောဆိုထားပေမဲ့လောလောဆယ်မှာတော့မြန်မာနိုင်ငံအတွက်ကာကွယ်ဆေးမရှိသေးပါဘူး။ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးတိုးရဖို့ကြိုးပမ်းနေတယ်လို့ပြောပေမဲ့အချိန်ကာလအရေးအတွက်နဲ့ပတ်သက်လို့တော့ထည့်သွင်းပြောဆိုတာမရှိပါဘူး
။ From Myanmar, the UN country team tells us it is stepping up its response.
မြန်မာနိုင်ငံအတွင်းမှာ COVID-19 ကပ်ဘေးရောဂါဖြစ်ပွားသူအရေးအတွက်ကြောက်မက်ဖွယ်တိုးလာတယ်ဆိုတဲ့အခြေအနေပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကတုံ့ပြန်ဆောင်ရွက်မှုကိုတိုးမြင့်လှုပ်ဆောင်နေပါတယ်။ကုလသမဂ္ဂအနေနဲ့ကာကွယ်ဆေးထိုးရေးကိုတိုးမြင့်ဆောင်ရွက်ဖို့ဦးစားပေးပြင်ဆင်နေပါတယ်။ကာကွယ်ဆေးထိုးလုပ်ငန်းမှာ COVID-19 ကာကွယ်ဆေးရောပုံမှန်ကာကွယ်ဆေးထိုးလုပ်ငန်းတွေရောပါဝင်ပါတယ်
။လက်တလောအခြေအနေမှာတော့နိုင်ငံတဝန်းမှာဝင်းနဲ့အားမမျှအောင်ကျုံ့တွေ့ရင်ဆိုင်နေရတဲ့ COVID-19 ကပ်ဘေးရောဂါကိုပရဟိတအဖွဲ့အစည်းတွေပုဂ္ဂလိကတွေဝိုင်းဝန်းပြီးတအားသရွေ့စူးစမ်းနေကြပါတယ်။ရန်ကုန်မြို့ကရှင်သန်ကွင်းလူမှုကူညီကယ်ဆယ်ရေးအသင်းကအကူအညီပေးသူတဦးကိုဗစ် -19 ကြောင့်သ ေဆုံးခရပြီးနောက်ထပ်နှစ်ဦးလည်းကူးဆက်ခံရကြောင်းပြောလာသူကတော့အသင်းကိုဦးဆောင်တဲ့ဒေါ်တန်တန်ဆိုဖြစ်ပါတယ
်မကြောက်မရွှန့်ရရဝန်လုပ်နေရတဲ့လူဖြစ်တဲ့အတွက်ဘယ်အချိန်ငားလဲလဲဆိုတာကမပြောနိုင်ဘူးကိုကိုနိုင်ရင်ကကိုကိုကိုစိတ်သက်ခိုင်မအောင်နေတယ်စမ်းမအောင်နေတယ်ဒါပေမဲ့လည်းယောဂါကဘယ်အချိန်ဝင်လာမယ်ဆိုတာပြောမယ်ဆိုဝင်တော့ဝင်လောက်ပါပြီကိုတွေပြောရမယ်ဆိုလို့ရှိရင်
ဆီယနာတိမ့်မှုကိုစန့်ကျင်ဆန္ဒပြတဲ့ကျမ်းမာရေးဝန်ထမ်းတွေဖမ်းဆီးခံထားရတဲ့အခြေအနေနောက်ဖမ်းဝရံထုတ်ခံရတဲ့အခြေအနေအပြင်ကျမ်းမာရေးလုပ်သားတွေရဲ့ CDM ဆီယနာတိမ့်မှုစန့်ကျင်ရေးအလုံမစင်းတဲ့လှုပ်ရှားမှုတွေစုပေါင်းပြီးနိုင်ငံရဲ့ကျမ်းမာရေးစောင့်ရှောက်မှုကအပြည့်အဝမလဲပတ်နိုင်တော့တဲ့အခြေအနေဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့မိခင်ဖြစ်သူကိုပြုစုစောင့်ရှောက်ခဲ့သူကလေးမျိုးကတူကလည်းတူချင်းတယောက်ချင်းစီကကိုရိုနာဗိုင်းရပ်စ်အရေးသတိထားကာကွယ်စောင့်ရှောက်ကြဖို့တိုက်တွန်းထားပါတယ်ရှင်
။မိသားစုတိုင်းတယောက်ချင်းစီတိုင်းကဒီ knowledge ရှိရမယ် knowledge ရှိပြီးတော့မှကိုယ်တိုင်ကလှုပ်ဆောင်ကိုယ့်ရဲ့ကိုတူချင်းစီကလှုပ်ဆောင်ပြီးတော့မိသားစုကနေပြီးတော့လှုပ်ဆောင်ဒီကိုယ့်ရဲ့ဟို prevention ကိုလေမလုပ်ဘူးဆိုရင်တော့အမတန်မှလူမျိုးတုံးတောင်ဖြစ်သွားနိုင်တယ်